မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့မှာနိုင်ငံကူးလက်မှတ်တွေလုပ်ပြီးထိုင်းနိုင်ငံတည်းပြန်ဝင်လာကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေကိုတရားမဝင်နည်းနဲ့ပြန်ဝင်လာတာကြောင့်ဆိုပြီးတော့ထိုင်းနယ်စပ်ရနောင်းခရိုင်ခူတာဘူရီမြို့နယ်ပါချံလှီစိတ်မှာဒီရက်ပိုင်းနဲ့ဖမ်းဆီးလိုက်ပြီးတော့ဇူလိုင်လ12ရက်နေ့တိချုပ်နှောင်ခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်လို့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံမှာအလုလုကင်နေတဲ့ရွှေပြောင်းမြန်မာအလုသမားတွေနဲ့ပတ်သက်လို့တရားဝင်အလုလုခွင့်လက်မှတ်တွေကိုလုကင်နိုင်အောင်ထိုင်းအလုသမားဝန်ကြီးဌာနကနေဇူလိုင်လ6ရက်နေ့ကကြေညာချက်တစ်ခုထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့ယာယီနိုင်ငံကူးလက်မှတ်ကုံဆုံးတော့မဲ့မြန်မာရွှေပြောင်းလုသမား38ဦးဟာတနင်္လာနေ့တိုင်းဒဝယ်မြို့မှာတရားဝင်နိုင်ငံကူးလက်မှတ်လုပ်ပြီးအပြန်မှာနေဆက်ကနေတရားမဝင်ပြန်လာကြတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဒီဘက်မှာ၄နှစ်ဗီဇာကုန်သွားတဲ့အလုပ်သမားတွေ၆နှစ်ဗီဇာကုန်သွားတဲ့အလုပ်သမားတွေပိုင်းအောင်ပါကခံထားတဲ့အလုပ်သမားတွေသူတို့တွေကတန်ရုံမှာ၆မယ်ဆိုလို့ရှိရင်၄လကနေ၆လထိကြာတယ်ကြာပြန်တော့လေခုတခါလဲဝင်နဲ့မျိုးလုံးစခင်ဖတ်တယ်ဆိုပြီးတော့နောက်ထပ်၃လလောက်ဆောင်ရတယ်အဲ့ဒါကြောင့်မို့လို့လောသမားတွေအမြန်ဆိုင်လွယ်ကူတဲ့ပွဲစားလိုင်းနဲ့နေပြီးတော့တရားမဝင်လိုင်းကြောင့်နေပြီးတော့ပါချံအဲ့ဒီပါချံမြေရဲ့ချင်းပြောင်းတဲ့နေရာကနေပြီးတော့ဟိုကူရက်ကူရက်ပူရီအဲ့ဒီနေရာကနေပြီးတော့သူတို့ဟိုအထွက်အဝင်ဗီဇာတစုံတရာထူးထားတာမဟုတ်တဲ့အတွက်သူတို့ကအဲဒီတရားမဝင်နေစားဖြတ်ကျော်မှုဒါပေါ်ကပုံမှန်ဆက်ဆောင်နေညှိနှောင်းပြီးတော့သူတို့ဖမ်းထားတာဖြစ်တယ်
လုံသမားတွေဟာနိုင်ငံကူးလက်မှတ်လုပ်ပေးဖို့ဗီဇာလုပ်ပေးဖို့ကိစ္စတွေအားလုံးကိုဘူတုဒ္ဒနဲပါတဲ့အတွက်ပွဲစားတွေကိုအခကျင်းငွေပေးပြီးလုပ်ခိုင်းရတာပါမြန်မာနိုင်ငံမှာလည်းနိုင်ငံကူးလက်မှတ်အတွက်ကျပ်ငွေ3000လောက်ကုန်ကြခံပြီးနှစ်ပတ်နဲ့ရက်20လောက်အတွင်းမှာနိုင်ငံကူးလက်မှတ်ကိုလုပ်နိုင်ပေမဲ့အလုပ်ပိတ်ရဲ့ကြာကြာမရတဲ့လုံသမားတွေကတော့ရက်ရှည်ကြာစွာမဆောက်နိုင်တဲ့အတွက်ကျပ်ငွေ3000ကျော်ကနေ2000လောက်ထိပေးပြီးလုပ်ရတယ်ဆိုပြီးလုံသမားတွေကဆိုပါတယ်အခုလိုသမားတွေကတော့ကျန်ွေတသိန်းကျော်ပေးပြီးနိုင်ငံကူးလက်မှတ်တွေလှုပ်လာကြသူများဖြစ်တယ်လို့ဆိုပါရယ်ထိုင်းနိုင်ငံအတွင်းနိုင်ငံသားရွှေပြောင်းလို့သမားများအတွက်ဥပဒေသေထွက်လာပြီးတဲ့နောက်မှာတော့အလုသမားတွေအထောက်ထားတွေပြန်လုပ်နိုင်အောင်ရပ်ပေါင်း180ဆိုင်ငံ့ပေးထားပါရယ်ဒီအတွက်မြန်မာလူသမားတွေဟာနေရပ်ပြန်ပြီးနိုင်ငံကူးလက်မှတ်တွေပြန်လုပ်ကြတာပါအထောက်ထားမရှိသူတွေအားလုံးကတော့မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်တွေလုပ်ချင်တယ်ဆိုရင်တက်ဆိုင်ရာအလုတ်ကိုင်ရှာဖွေရုံးကိုဇူလိုင်လ24ရက်နေ့ကနေဩဂတ်လ9ရက်နေ့အထိ15ရက်အတွင်းမှာသတင်းပေးပို့ပြီးထောက်ခံစာယူသွားပြီးမြန်မာပြည်ကိုပြန်ပြီးတော့နိုင်ငံကူးလက်မှတ်တွေပြန်လုပ်နိုင်တယ်လို့ရေးသားထားပါတယ်။နောက်တစ်နည်းကတော့မြန်မာပြည်ကိုမပြန်ဘဲနေထိုင်မယ်ဆိုရင်တော့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ဖြစ်တဲ့ CI စာအုပ်ကိုမြန်မာတန်ရုံးကခွင့်ပြုထားတဲ့နေရာ6ခုမှာတွားလုပ်ပြီးအလုပ်လုပ်ခွင့်လက်မှတ်ကိုတန်းပြီးတော့လုပ်နိုင်တယ်လို့ဖော်ပြထားပါတယ်။မြန်မာလူသမားတွေထဲမှာ၄နှစ်၆နှစ်ဗီဇာတက်တန်းကုန်ဆုံးတော့မဲ့အလုပ်သမားတွေလည်းရှိတာကြောင့်မြန်မာနိုင်ငံကိုပြန်ပြီးနိုင်ငံကူးလက်မှတ်တွေပြန်လုပ်ကြတာပါထိုင်းနိုင်ငံထဲမှာပဲနိုင်ငံကူးလက်မှတ်လုပ်မယ်ဆိုရင်ထိုင်းအစိုးရကသတ်မှတ်ထားတဲ့ရက်အတွင်းမှာပြီးစီအောင်လုပ်ဖို့ကအခက်အခဲတွေရှိနေပါတယ်ဒီအတွက်ရန်ကုန်အပါအဝင်နယ်စပ်မြို့တွေမှာနိုင်ငံကူးလက်မှတ်တွေလုပ်ပေးနေတာကြောင့်နေရပြန်ပြီးနိုင်ငံကူးလက်မှတ်ပြန်လုပ်ကြရင်းနဲ့ဒီလက်မှတ်တွေကင်ဆောင်ပြီးမှတရားမဝင်တဲ့ကနေဝင်လာတာကြောင့်ဖမ်းဆီးခံရရတာဖြစ်ပါတယ်ရှင်